ဒီကနေ့1356ခုနှစ်ဦးတကူလာဇန်ဆယ်ရက်နေ့စံတရနေ့1969ခုနှစ်အေဗီလာ18ရက်ဒီကနေ့4နာရီနဲ့10မိနစ်အချိန်မှာဘုန်းကြီးတို့တရားဝေစသည်ညောင်းကုန်ညာဟမ်ညောင်းมาတယ်တဲ့ခိုင်ညောင်းရင်တရားဒီတယ်မဲ့အဆုံးသတ်လိုက်ကြအောင်မညောင်းဘူးတဲ့အဲညောင်းတဲ့လူကိုညောင်းတယ်ညောင်းတယ်လို့မှားတဲ့အဲတတိပဋ္ဌာန်၄ပါးဆိုညောင်းတာဝေဒနာ అను ဘသနာတတိပဋ္ဌာန်မှတ်လိုက်ဟုတ်ကဲ့လားဒုက္ခဝေဒနာဆိုတာနိဗ္ဗာန်တကားဖွင့်နေတော့မဟုတ်လားမှန်ပါဗျာတော့ရောက်ရထားပြီမပြောက်စေနဲ့မိနစ်30လောက်တော့ဟောရမှာပေါ့လေဟုတ်ကဲ့လားမှန်ပါဗျာနောက်နေ့တွေလည်းဟောဖို့ရှိသေးတော့ဟိုနဲ့ဖြန်တပက်ခါဖိနှွဲကအဲဒါကြောင့်ချွေချွေတာတာချွေချွေတာတာဟောရမနော်ပင်မနဲ့အဲ့ဒီညောင်းတာပင်မနဲ့ဘုအလောက်ကြီးထိုင်နေရတာအဲအဲ့ဒါကြောင့်သနာညာတာမဟာကရုဏာနဲ့နော်ဘာတရားဟောရဝိပန္နတာတရားမနေ့ကသင်ညာဝိပန္နတာနဲ့စိတ်ဓာဝိပန္နတာပြောခဲ့ပြီဟုတ်တယ်မဟုတ်လားမှန်ပါပါဒီကနေ့ဘာဝိပန္နတာပြောရမလဲဒိဋ္ဌိဝိပန္နတာပြောရမယ်ဒိဋ္ဌိဝိပန္နတာပြောရင်အကျဉ်းချုပ်ပြောတာတောင်၃ရက်ပြောရလိမ့်မယ်နော်အေးဟုတ်ပြီဒိဋ္ဌိဝိပန္နတာဆိုတာအတိအမြင်အယူအဆမှားသည်တဲ့အယူဝါဒဖောက်ပြန်ခြင်းလို့ဆိုနိုင်တာပေါ့ဟုတ်ကဲ့လားအယူဝါဒဖောက်ပြန်ခြင်းဒါကြောင့်မလို့မှတ်မှားသိမှားအမြင်မှားလွယ်အောင်လို့အမြင်မှားပြောတယ်ဒိဋ္ဌိဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကအမြင်လို့ဒီလိုအဓိပ္ပာယ်ရတယ်မာယာနဲ့အမြင်မှန်ကန်တဲ့အမြင်ကောင်းတဲ့အမြင်မကောင်းတဲ့အမြင်မဖောက်ပြန်တဲ့အမြင်ဖောက်ပြန်တဲ့အမြင်ဒါလို့အမြင်လို့တက်ရိုက်အဓိပ္ပာယ်ရတယ်အဲ့ဒါကမှအယူအဆအယူဝါဒလို့သင်လျောင်ပြောကြတယ်ဒါကြောင့်မလို့ဒိဋ္ဌိဝိပန္နတာဆိုတာအမြင်မှားခြင်းအယူဝါဒမှားခြင်းဖောက်ပြန်ခြင်းဟုတ်ကဲ့လားဒီတော့အယူဝါဒဖောက်ပြန်တာမှာမမှန်တဲ့အယူဝါဒမမှန်တဲ့အသိအမြင်မှန်သမျှဒိဋ္ဌိဝိပန္နတာကြီးပဲအဲ့ဒီဒိဋ္ဌိဝိပန္နတာအမြင်မှားအမြင်ဖောက်ပြန်တာထဲမှာအကြီးမားဆုံးအကြီးကျယ်ဆုံးဒိဋ္ဌိ၃ခုကျမ်းဂန်ကဖော်ပြတယ်ဘာဒိဋ္ဌိတွေလဲဆိုတော့အာဟိတုကဒိဋ္ဌိအာကိရိယာဒိဋ္ဌိနတ္ထိကဒိဋ္ဌိအာဟိတုကဒိဋ္ဌိဆိုတာဟေတုအကြောင်းအကမကကရှိဟေတုကအကြောင်းရှိအာဟိတုကအကြောင်းမရှိလောကမှာဖြစ်ဖြစ်သမျှအရာတွေဟာအကြောင်းမရှိပါဘူးတဲ့အကြောင်းကြောင့်ဖြစ်တာမဟုတ်ပါဘူးသူပုံတော်တယ်လို့ဖြစ်တာပဲအဲ့ဒီအယူဝါဒကိုအာဟိတုကဒိဋ္ဌိခေါ်တယ်လူတယောက်ချမ်းသာတယ်အကြောင်းမရှိပါဘူးချမ်းသာတဲ့အခါသူချမ်းသာရင်ချမ်းသာသွားတာပဲ။ဘာကြောင်းမှမဟုတ်လူတယောက်ဆင်းရဲတယ်ဆင်းရဲတာလည်းအကြောင်းမရှိပါဘူး။သူကသူဆင်းရဲရင်လည်းအခါဆင်းရဲတာပဲအဆင်မပြေ။လူတယောက်ကုသိုလ်ကောင်းမှုတွေပြုနိုင်တယ်။သူကုသိုလ်ကောင်းမှုပြုနိုင်တာအကြောင်းမရှိပါဘူး။သူကသူပြုနိုင်တဲ့အခါပြုနိုင်တာပဲ။အဲဒါလို့ဘာပဲဖြစ်ဖြစ် ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်အကြောင်းမရှိဘူးပုံတော်သလိုဖြစ်တာပဲလို့ယူတဲ့အယူဝါဒကိုအဟေတုကဒိဋ္ဌိလောကမှာအကြောင်းမရှိပဲများဖြစ်တာရှိသလား
ရှိပါဗျာ
အခုဒီမှာပရိသတ်တရားနာနေတယ်တရားနာဖို့ဒီရောက်လာတာအကြောင်းရှိသလား
ရှိပါဗျာ
ဘာအကြောင်းတော့တရားလိုလားတဲ့စိတ်မဟုတ်လား တရားလိုလားတဲ့စိတ်ဒီဟုသောအကြောင်းကြောင့်ရောက်လာတယ်ရောက်လာလို့တရားနာရတယ်တရားကိုလိုလားတဲ့စိတ်ကအကြောင်းဒီကိုရောက်လာခြင်းကအကျိုးအဲ့တော့အကြောင်းမရှိဘဲဖြစ်တာဟုတ်ကဲ့လားဟ
ုတ်ပါဘ
ူးအဲ့ဒါလိုပဲအစစအရာရာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲဒါကြောင့်မြတ်စွာဘုရားကလောကကြီးဟာကြောင်းကျိုးသဘာဝတရားကြီးတဲ့။ဘာလဲတော့လောကကြီးဟာအကြောင်းရှိတော့အကြောင်းကြောင့်အကျိုးတွေဖြစ်အဲ့ဒီအကျိုးကတခါအကြောင်းဖြစ်ပြန်တော့နောက်တခါအကျိုးတစ်ခုကိုဖြစ်ပေါ်စေတယ်ပြီးတော့တခါနောက်တခါသူကအကျိုးဖြစ်ပြန်တော့အဲ့ဒီအကျိုးကနောက်အကျိုးတစ်ခုကိုဖြစ်ပေါ်စေတယ်အဲ့ဒါလို့ねကြောင်းကျိုးဆက်သွယ်ပြီးတော့လောကကြီးဆိုတာဖြစ်နေတာဟုတ်သလားအဲ့ဒါလိုယူဆရင်အဟေတုကဒိဋ္ဌိဟုတ်သလားမဟုတ်ဘူးလား
ဒ
ီတော့ယောဂီတို့အခုပဲကြည်စံမှာယောဂီတို့ပဲရွတ်ဖတ်လာတာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယတနံအဲ့ဒီမှာအဝိဇ္ဇာပစ္စယမသိလို့သင်္ခါရပြုလုပ်မိသည်သင်္ခါရပစ္စယပြုလုပ်ခြင်းဟူသောအကြောင်းကြောင့်ဝိညာဏစိတ်ဝိညာဉ်ဖြစ်ပေါ်သည်ဝိညာဏပစ္စယစိတ်ဝိညာဉ်ဟူသောအကြောင်းကြောင့်နာမရူပံနံဆက်ဆက်ယုတ်အဆက်ဆက်ဖြစ်ပေါ်သည်နာမရူပပစ္စယနံဆက်ဆက်ယုတ်အဆက်ဆက်ဟူသောအကြောင်းကြောင့်ဖတ်သောအာယုန်နှင့်တွေ့ထိမှုဖြစ်ပေါ်သည်ဖတ်သောပစ္စယအာယုန်နှင့်တွေ့ဆုံမှုသောအကြောင်းကြောင့်ဝေဒနာခံစားမှုဖြစ်ပေါ်သည်ဝေဒနာပစ္စယခံစားမှုဟူသောအကြောင်းကြောင့်တဏ္ဏသာယာတ္တမေမှုဖြစ်ပေါ်သည်တဏ္ဏပစ္စယသာယာတ္တမေမှုသောအကြောင်းကြောင့်ဥပါဒနာဆွဲလမ်းမှုဖြစ်ပေါ်သည်ဥပါဒနာပစ္စယဆွဲလမ်းမှုသောအကြောင်းကြောင့်ဘဝဆွဲလမ်းတာကိုရအောင်လုပ်တဲ့အလုခေါ်တဲ့ကာမဘဝဖြစ်ပေါ်သည်ဘဝပစ္စယပြုလုပ်မှုသောအကြောင်းကြောင့်ဇာတိဘဝသည်ဖြစ်ပေါ်ရသည်ဇာတိပစ္စယဘဝသည်ဖြစ်ခြင်းကြောင့်ဇရာဥယသည်မရဏံသေးရသည်တောကောဆိုရင်ဘူတောကဆိုရင်ဘူဆွေးရသည်ပရိဒေဝငိုကြွေးရသည်ဒုက္ခကိုဆင်းရသည်ဒေါမနတစိတ်ဆင်းရသည်ဥပါယတာစိတ်နှလုံးပြင်းစွာပူလောင်ပင်မညာရသည်ဘဝအသည်ဖြစ်လိုက်တာနဲ့ပဲတဲ့ပူရတယ်နားရတယ်သိရတယ်ဆိုရင်ပူဆွေးငိုကြွေးကြရတယ်ကိုဆင်းရဲကြရတယ်စိတ်ဆင်းရဲကြရတယ်စိတ်နှလုံးပြင်းစွာပူလောင်ပင်မညာရတယ်ဆိုတဲ့အကျိုးတွေဖြစ်လာတယ်အဲ့ဒီတော့အဲ့ဒါဟာတိုးတိုးဆိုလို့ရှိရင်မြတ်စွာဘုရားဗာမိတ်တာတော့အကြောင်းကြောင့်အကျိုးဖြစ်တာလောကဆိုတာအကြောင်းကျိုးဆက်သွယ်မှုသဘောတရားမျှပဲဟုတ်တယ်မဟုတ်လားမှန်ပ
ါ
ဗျာမသိလို့ပြုလုပ်မိသည်ပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည်နာယုတ်ဆက်ဆက်ကြောင့်အာယတန6ပါးဖြစ်သည်အာယတန6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်ตายาตัมเมမှုဖြစ်သည်ตายาตัมเมမှုကြောင့်ซွဲล้ําမှုဖြစ်သည်ซွဲล้ําမှုကြောင့်ปิ้วลุ่มမှုဖြစ်သည်ปิ้วลุ่มမှုကြောင့်บวชเตตภันဖြစ်อย่างนี้ปิ้วลุ่มမှုကြောင့်บวชเตဖြစ်တယ်ဆိုတာသဘောပေါက်သလား
ပေါက်ပါ
ဘလို့ပေါက်တော့မနေ့ကမာလပါရိနတ်သားရဲ့နတ်သမီးကဘာဖြစ်တယ်တဲ့လူဘဝရောက်တော့ခင်မောဟောင်းနဲ့ပြန်မောင်းထုတ်ရဘာလို့ဤဆိုပြီးဘာတွေလုပ်တော့ကုသိုလ်ကောင်းမှုတွေလုပ်တယ်ဟုတ်တယ်မဟုတ်လားကုသိုလ်ကောင်းမှုတွေလုပ်တော့အဲ့ဒီကုသိုလ်ကောင်းမှုဆိုတော့အလောက်ကသူ့ကိုဘယ်ပြစ်တင်လိုက်တော့နတ်ပြည့်ပြစ်တင်လိုက်တော့နတ်ဘဝဇာတိမရဘူးလားအဲ့ဒါဘဝပစ္စယဇာတိဘဝပစ္စယပြုလုံးမှုဟူသောအကြောင်းကြောင့်ဇာတိဘဝသစ်တစ်ဖန်ဖြစ်ရပြန်သည်အကြောင်းကြောင့်အကျိုးဖြစ်တာဟုတ်ကဲ့လားဘဝသစ်ဖြစ်ခြင်းကြောင့်ဩရသည်သေရသည်စိုးရိမ်ဘူးဆွေးငိုကြွေးကြရသည်ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတက်တက်ဖြစ်သောကြောင်းကျိုးဆက်သွဲမှုဒုက္ခအဆုအပုံကြီးဖြစ်ပေါ်လာသည်ဟုတ်ကဲ့လားဘာအဆုပုံကြီးတဲ့တော့ရှားဘူးလားရှားပါရဲ့ဘယ်တော့မှတော့စာမျက်နှာလေးမြပြောနိုင်နေလားဘလောက်36တည်းလှမ်းကြည့်ကြတော့မဟုတ်လားမသိဘူးဘယ်နဲ့တော့ပါတဲ့တော့ခေါင်းစည်းရပဋိစ္စသမုပ္ပါဆိုတဲ့စကားလုံးကเจ้าจูဆက်ตွယ်မှုတရားတဲ့ဟုတ်ကဲ့လားသူဒိဗေကပါတဲ့တော့အင်္ဂလိပ်လိုတော့များသောအားဖြင့် dependent origination လို့ဘာသာပြန်ကြရတယ် dependent origination ဆိုတာအစင်းစင်းအချင်းချင်းမှီသွဲပြီးတော့ဖြစ်ပေါ်လာတဲ့တရားတွေဘယ်လိုမှီတွဲတာလဲဆိုအကြောင်းအကျိုးအနေနဲ့အချင်းချင်းမှီတွဲပြီးဖြစ်ပေါ်လာတဲ့တရားတွေသကလုံးလေးလည်းမှတ်ထားကြပါတယ်တော့ dependent origination dependent originationတပည့်တော်ကတော့တခါတရံလွယ်အောင်ဒီလိုပြောတယ် the law of causal relation လို့ပြောတယ် the law of causal relation ကြောင်းကျိုးဆက်သွယ်မှုနိယာမပဋိစ္စသမုပ္ပါဟုတ်ကဲ့လား gain ဆိုသမ်းမှာမြန်မာပဋိစ္စသမုပ္ပါဟုတ်တယ်မလားမှန်ပါဗျာဆိုသဘောတပည့်ဆိုတော့စာအုပ်ထဲရှိတာနဲ့ရွတ်တာမျိုးမလုံးနဲ့ဆိုသီလို့ဆိုတာအဝိဇ္ဇာပေါ့ပြုလုပ်တယ်ဆိုတာသင်္ခါရပေါ့စိတ်ဝိညာဉ်ဆိုတာဝိညာဏဝိညာဉ်ပေါ့နာမ်ရုပ်ဆက်ဆက်ဆိုတာနာမရူပံပေါ့အာယတန6ပါးဆိုတာသလာယတနပေါ့သ6လာယတနအာယတနသလာယတနအာယတန6အာယတန6ပါးသိသလားပါတယ်ပါလေအဲ့ဒီမျက်စိတွေနားတွေနှာတွေရှားတွေကိုယ်တွေစိတ်တွေဖြစ်လာတာအမိမွန်းတွင်မှာနံတွေအဆက်ဆက်ရုပ်တွေအဆက်ဆက်ဖြစ်လို့သာအချိန်ကြတော့အဲ့ဓာတွေပေါ်လာတာတဲ့ဟုတ်သလားအဲ့ဒါကိုပြောတာနော်နောက်အာယတန6ပါးဖြစ်တော့အာယုန်နဲ့တွေ့ဆုံမှုဖြစ်ရတယ်ဖတ်တာပေါ့အာယုန်နဲ့တွေ့ဆုံမှုကြောင့်ခံစားမှုဖြစ်ရတယ်အာယုန်နဲ့မှတွေ့ရင်တော့ကောင်းနိုင်ရင်လည်းခံစားမိပြီလေမကောင်းနိုင်ရင်လည်းခံစားမှုပြီလိမ့်မယ်ခံစားမှုဖြစ်တဲ့ဝေဒနာပေါ့ ခံစားမှုကြောင့်ตาရတတ်မဲ့မှုဖြစ်တယ်တဲ့ခံစားလိုက်ရတာ ਨੇ သဘောကျသွားတယ်သဘောကျတယ်ဆိုတော့လောဘပဲမဟုတ်လားตาရတာတတ်မဲ့တာဟုတ်တယ်မဟုတ်လားမနေ့အာယုံတော့ကဘာစားရတော့မကောင်းဘူးမဟုတ်လားဟုတ်ပါဘူးဩကောင်းတော့သဘောမကျဘူးလားကောင်းနေဆိုတာဒုက္ခဝေဒနာကောင်းသောခံစားမှုဟုတ်တယ်မဟုတ်လားသဘောကျတယ်ဆိုတာตายาတတ်မဲ့တယ်တဏှာเนาะကြာစံကြောပေါ်ตายาတတ်မဲ့တယ်တဏှာဖြစ်သွားပြီဘာဖြစ်လို့တော့ကောင်းနေခံစားမှုခံစားလိုက်လို့ဟုတ်တယ်မဟုတ်လားဘာကြောင့်များကောင်းနေလို့ခံစားလိုက်တယ်လဲဆိုတော့အမှတ်လွတ်သွားလို့မဟုတ်ဘူးလားအမှန်မလို့လို့မလို့သေချာကြကြနနမှတ်ရင်တော့ကောင်းတယ်လို့သိပါမလားသ
ိပါဘ
ူးဗျာအဲအဲ့တော့ကောင်းတယ်လို့လျှောက်တာထောက်တော့အားဖြင့်တော့ဒီသံဃာတွေအမှတ်လွတ်နေပြီဟုတ်ကဲ့လားအဲ့လိုဆိုလို့ချင်းဟိုလိုတစ်မျိုးမပြောနိုင်ဘူးလားဘယ်လိုပြောရမလဲအရှင်သာမစားဘူးအသေးသာစားနေကြသည်မျောနေတာဩအေးအေးညောနေတာလေသူကမျောဘူးတော့နာဒါကြောင့်မလို့သူကိုတွေ့ပြောပြတာနော်ခံစားမှုကြောင့်ตายาတတ်မဲ့မှုဖြစ်သည်ตายาတတ်မဲ့မှုဆိုတာတဏ္ဏตายาတတ်မဲ့တာတွေရမနေတော့ဆွဲလန်းလာရောအမလေးဒီကြာသံကြော်လေးနဲ့ဖြံများအကျိုးရင်ပိုကောင်းမှာနော်အဲ့ဆွဲလန်းတာမဟုတ်လား။တရားတက်မလို့ဆွဲလန်းသည်။ဆွဲလန်းတဲ့အခါကျတော့ဆွဲလန်းတဲ့ဟာရအောင်လုပ်သည်။ဆွဲလန်းတာကဥပါဒံ။ရအောင်လုပ်တာကကာမဘဝ။ဟုတ်ကဲ့လား။ဘယ်လိုရအောင်လုပ်တယ်လဲလို့ဆိုတော့ဆရာတော်လာလျှောက်တဲ့ဆရာတော်ဘုရား ነ ဖြံဒီလိုကြာသံကျော်ကျွေးဖို့ရမိဖို့ပြောပေးပါဦးဘုရား။ဟုတ်တယ်မဟုတ်လား။ကိုယ်လှုပ်လားနှုတ်လှုပ်လား။နှုတ်အလုံးဝစီကမဟုတ်ဘူးလားအဲ့ဒီအလုံးဘာကြောင့်ဖြစ်ဆွဲလမ်းမှုလို့ဖြစ်အဲ့ဒီအလုံးကိုကာမဘဝခေါ်တယ်ဟုတ်ကဲ့လားအဲ့ဒီအလုံးကစေတနာအားကောင်းလို့ကောင်းတာဖြစ်ရင်လည်းကောင်းတဲ့စေတနာအားကောင်းလို့မကောင်းတာဖြစ်ရင်လည်းမကောင်းတဲ့စေတနာအားကောင်းပြီဆိုရင်အဲ့ဒီအလုံးကအခွဏမိန်ကလေးကိုနှက်ပြေပို့လိုက်သလိုချမ်းသာတဲ့ဘဝပဲဖြစ်ဖြစ်ဆင်းရဲတဲ့ဘဝဖြစ်ဖြစ်ဖြစ်ပို့လိုက်ကြောအဲ့ဒီချမ်းသာတဲ့ဘဝဆင်းရဲတဲ့ဘဝရတာကဇာတိဘဝတည်းဖြစ်တာမဟုတ်လားမှန်ပါဗျာလှုပ်လို့ဖြစ်တာမလှုပ်ရင်မဖြစ်ဘူးလှုပ်တာလည်းရည်ရွယ်ချက်ပါပြီးလှုပ်လို့မဟုတ်ဘူးလားဘယ်လိုရည်ရွယ်ချက်နဲ့တော့ကောင်းတဲ့ဘဝရရပါလို့ဤဆိုးတဲ့ဘဝရရပါလို့ဤဟုတ်တယ်မလားအဲ့ဒီရည်ရွယ်ချက်နဲ့လှုပ်လို့ဘဝတည်းဖြစ်သည်ဘဝတည်းဖြစ်ပြီဆိုလို့ရှိရင်တော့ဘာတွေဖြစ်ရမလို့ပါတယ်အိုအိုရမယ်နာရမယ်သိရမယ်ဟုတ်တယ်မလားအဲ့ဒီအတိုင်းအကြောင်းအကျိုးအဆက်ဆက်ဖြစ်တာကိုပဲဘဝသံတရာလို့ခေါ်တာမဟုတ်လား
မှ
န်ပါဗျာအဲ့တော့အကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုတာဟုတ်ပါမလား မှန်ပါဗျာမဟုတ်ရင်အဲ့ဒီအယူဝါဒမှန်တယ်ပြောမလားမှားတယ်ပြောမလားမှန်ပါဗ
ျာ
အကြောင်းမရှိဘူးလို့ယူဆတဲ့အယူမှအဟေတုကဒိဋ္ဌိဟုတ်ကဲ့လားဗာဒိဋ္ဌိတဲ့တော့အဲ့ဒါနဲ့ရှင်ရဲ့တခြားဒိဋ္ဌိတစ်ခုရှိသေးတယ်သူ့ကိုတော့ဒိဋ္ဌိကြီးသုံးပါးတဲ့တော့မသွင်းဘူးမသွင်းမိမယ်လို့ဒိဋ္ဌိကြီးသုံးပါးတဲ့ကနေပြီးဖြာထွက်တဲ့ဒိဋ္ဌိခေါ်တဲ့ဝိသမဟေတုဒိဋ္ဌိတဲ့ဗာဒိဋ္ဌိတဲ့တော့ဝိသမဟေတုဒိဋ္ဌိအဟေတုကဒိဋ္ဌိလဲဒိဋ္ဌိဝိပန္နတာပဲဝိသမဟေတုကဒိဋ္ဌိလဲဒိဋ္ဌိဝိပန္နတာပဲဝိသမဟေတုကဒိဋ္ဌိဆိုတာမှားသောအကြောင်းကိုလက်ညှိုးထုတ်ပြပြီးတော့အဲ့ဒီအကြောင်းကြောင့်ဖြစ်ကြတာလို့ယူဆတဲ့အယူဝါဒဟာဝိသမဟေတုကဒိဋ္ဌိမဟုတ်မမှန်သောအကြောင်းကို အကြောင်းအဖြစ်ယူဆတဲ့အယူအဆဟာဝိတမဟေတုကဒိဋ္ဌိဥပမာလူဘာလို့ဖြစ်တယ်လဲ
မင်းနဲ့
ခဏပြောတဲ့ကမ္မဘဝကြောင့်မဟုတ်လားကမ္မဘဝဆိုတာစေတနာတို့မဟုတ်ကံပဲမဟုတ်လားဟုတ်လားအဲ့ဒါကြောင့်ဖြစ်တာမဟုတ်လားအဲ့ဒါလို့ဖြစ်တယ်ဆိုရင်တော့အကြောင်းအကျိုးသဘာဝကြလားကြတယ်ဟုတ်ကဲ့လားဒါပြင်တချို့ကယူဆကြရတယ်ရှိတယ်မဟုတ်လားလူဘာကြောင့်ဖြစ်တယ်ဆိုတာတချို့အယူဆရှိသေးတယ်မဟုတ်လားဘာကြောင့်ဖြစ်တာလဲတော့သာဝရဘုရားသခင်ဖြန်ဆင်းလို့ဖြစ်တာမဟုတ်လားအဲ့လိုမယူဆဘူးလားသာဝရဘုရားသခင်ဝင်ဖြန်ဆင်းတော့လူဖြစ်လာတယ်အန္လာရှင်မြတ်ဖြန်ဆင်းတော့လည်းလူဖြစ်လာတယ်မဟာဗြဟ္မာကြီးဖြန်ဆင်းတော့လည်းလူဖြစ်လာတယ်တဲ့သူတို့အကြောင်းကဘယ်နဲ့တုန်းအဲ့ဒီအကြောင်းမှန်လောက်လားတကယ်လို့သာအဲ့ဒီ creator ခေါ်တဲ့သာဝရဘုရားသခင်တို့အလားရှင်မြတ်တို့မဟာဗြဟ္မာတို့ဖြန်ဆင်းတာဆိုရင်တော့အကုန်လုံးချောချောလှလှဒီလေးကြီးဖြန်ဆင်းမှာမဟုတ်လားကဲအခုအကုန်ချောလားချောတာနဲ့မချောတာပဲဟာမြတ်အဲ့နဲ့အဲ့ဒါမချောတာပါဖြန်ဆင်းထားတယ်ဆိုတော့အဲ့ဒီ creator ခေါ်တဲ့ဖြန်ဆင်းရှင်ရဲ့စေတနာညံ့တယ်လို့ပြောမှာပေါ့မဟုတ်ဘူးလားဒါပေမဲ့လို့အင်မတန်မြင့်မြတ်တဲ့ဖြန်ဆင်းရှင်ဆိုရင်တော့စေတနာညံ့မှာမလားမညံ့ရင်တော့အကောင်းကြီးဖြန်ဆင်းရမှာပေါ့မဟုတ်လားအဲ့တော့အခုတော့အကောင်းကြီးမဖြစ်အဆိုးပါဖြန်ဆင်းထားတယ်ဆိုတော့ဒါဖြန်ဆင်းတာမဟုတ်ဘူးလို့မပြောနိုင်ဘူးလားဘုန်းကြီးငငယ်လေးရသုံးဟာရောက်တော့ကထမရဲ့အဲ့လောက်ကထင်တာပဲဟိုအခုမဟာဗန္ဓုလပညာနာကအိမန်နျူရယ်ချတ်စ်ရာဘက်ပတစ်ချတ်စ်အဲ့ဒီသွားပြီးတော့သင်းအုပ်ဘုန်းကြီးအမေရိကန်စီသွားပြီးဘုန်းကြီးဘိုင်ဘယ်သွားသင်တယ်တမန်ကျမ်းစာသွားသင်တယ်အမေရိကန်ဘုန်းကြီးဆိုတော့လေသူတို့ကတော့လူပေါ့လေအဟသိတဲ့ဘောကြတာသူကအောင်းမိတယ်ဒီကူတော့ငါတို့ပဲပါတော့မယ်ပါတော့မယ်နေကဲအဲ့လိုအောင်မိတယ်။တခါတရံဘုန်းကြီးမသွားနိုင်ဘူးနေမကောင်းထိုင်မသာဖြစ်တယ်ဆိုတော့အမကြောင်ကြောင်လာမေးစေရီပါရီပေးဆရာအောင်ခေါ်ပေးရမလားတောင်လို့သေးအမလို့ပါဘူးလို့အဲ့လောက်ကြောင်ပြီးစိုက်တာသူစိတ်ထဲကတော့ပိုင်ပြီလို့အောင်မိတာအဲ့တော့ဘုန်းကြီးကတော့တခြားဟုတ်ပါဘူးအင်္ဂလိပ်စကားပြောချင်လို့ဒါကြောင်တက်တက်ဘိုင်ဘယ်သွားသင်တာသူနဲ့ကြတော့စကားပြောလို့ရတယ်တနေ့အဲ့ဒီဖြန်ဆင်းတဲ့ကိစ္စတွေပြောမိတဲ့အခါကျတော့ဘုန်းကြီးကပြောတယ်ထာဝရဘုရားရှင်ဟာမဟာကရုဏာတော်သခင်မဟုတ်လားလို့သတ္တဝါများပေါ်အမတန်သနာကျင်လာတဲ့ပုဂ္ဂိုလ်မဟုတ်လားဆိုဟုတ်တယ်တဲ့မဟာကရုဏာသခင်ပဲဒါဖြင့်မဟာကရုဏာသခင်ကကြားတွေရှင်သေးတွေမွေတွေဘာလို့များဖြန်ဆင်းပေးတော့လို့အဲ့ဒါတွေကလူတွေကိုသတ္တဝါတွေကိုမွေရလဲကြိုက်တတ်တယ်ကြားလဲကြိုက်တယ်ရှင်နေရလဲကြိုက်တယ်ဆိုတော့အဲ့ဒါတွေတော့ဖြန်ဆင်းမှုမကောင်းပါဘူးခဏသူတွေသွားတယ်တွေ့သွားပြီသူ့မှာလည်းအဖြေရှိတယ်သူ့အဖြေကအဲ့ဒါကတဲ့လောကကြီးအလှဆင်မှုဖြန်ဆင်းတာပါတဲ့အဲ့လိုဖြေတယ်အဲ့တော့ဘုန်းကြီးကတဆင့်တက်တယ်အလှဆင်တယ်ဆိုတာအပြစ်ကင်းတဲ့အလှဆင်ရင်ကောင်းတာဘောလို့အခုကအပြစ်မှမကင်းတဲ့ဟာအလှဆင်တယ်ဆိုတော့သာဝရဘုရားသခင်ရဲ့မဟာကရုဏာကတန်မြတ်ရှိစရာဖြစ်နေတယ်ဒီခါကျတော့သူ့အဖြေမရှိတော့ဒီတော့ဖြန်ဆင်းခြင်းညောင်းဖြစ်ပေါ်လာတယ်ဆိုတော့အကြောင်းပြဟာလက်ခံနိုင်လောက်သလားလက်မခံနိုင်လောက်ဘူးလားအဲ့ဒါကိုဝိသမဟေတုခေါ်တယ်လက်မခံနိုင်လောက်တဲ့အကြောင်းကိုအကြောင်းပြတဲ့အယူဝါဒတနည်းအကြောင်းမှားကိုအကြောင်းပြတဲ့အယူဝါဒအဲ့ဒါလဲဒိဋ္ဌိဝိပန္နတာပဲနာအကိရိယာဒိဋ္ဌိကြီးသုံးပါတယ်ကကိရိယာဆိုတာပြုကာမြပြုကာမြကိုကရိယာလို့ခေါ်တယ်စကလုံးကတော့လူတွေသိထားတဲ့ကရိယာဆိုတဲ့စကလုံးနဲ့အတူတူပဲအတိတ်ကရိယာအနာဂတ်ကရိယာပစ္စုပန်ကရိယာဆိုတဲ့စကလုံးနဲ့အတူတူပဲကရိယာပြုခြင်းပြုကာမတပြုကာမြအဋ္ဌိဒိဗ္ဗေပြုကာမအဲ့တော့အကိရိယာဆိုတာဘာလောက်လို့တဲ့ လှုပ်လိုက်တာပဲရှိတယ်တဲ့အဲ့ဒီအလောက်ကြောင့်အကျိုးမရှိဘူးတဲ့ဘာမှမဖြစ်ပေါ်ဘူးတဲ့အကိရိယာဆိုတာလှုပ်လိုက်တာပဲရှိတယ်လူသတ်လိုက်တယ်ပြီးပြီဒါသူဟာသူသေးတာတခြားပဲကိုယ်ကလှုပ်တာလှုပ်တာတခြားပဲလှုပ်ပြီးပြီးပြီးကောင်းတာမကောင်းတာရဲ့လို့မရှိဘူးအကျိုးဖြစ်ပေါ်တယ်မဖြစ်ပေါ်ဘူးလို့လည်းမရှိဘူးငွေတသိန်းထူလိုက်တယ်ရှိလို့ထူလိုက်တာလှူပြီးပြီးသွားပြီအဲ့ဒါကြောင့်ဘာအကျိုးမှမရှိဘူးအဲ့ဒါကိုပြုကမတ္တမြပဲလို့ယူဆတဲ့အယူအဆပြုကမတ္တမြပဲဘာမှအကျိုးမရှိဘူးလို့ယူဆတဲ့အယူအဆအကိရိယာဒိဋ္ဌိဆိုလိုတာကတော့ကုသိုလ်ပြုလဲကုသိုလ်ကြောင့်ကောင်းကျိုးဖြစ်ပေါ်တာမဟုတ်ဘူးမဖြစ်ဘူးပြုပြီးပြီးရောအကုသိုလ်ပြုလဲအကုသိုလ်ကြောင့်မကောင်းကျိုးဖြစ်ပေါ်တာမရှိဘူးပြုပြီးပြီးရောဒါပဲအဲ့ဒါအကိရိယာဝါဒအကိရိယာဒိဋ္ဌိသူလဲပဲဒိဋ္ဌိဝိပန္နတာNow နတ္ထိကဒိဋ္ဌိအဲ့ဒီနတ္ထိကဒိဋ္ဌိကြတော့ကြဲကြဲပြန့်ပြန့်ဖော်တာရှိတယ်ဒါပေမဲ့လို့အချင်းချုပ်ပြောလို့ရတယ်နတ္ထိကဒိဋ္ဌိဆိုတာနတ္ထိဆိုတာမရှိတာနတ္ထိကဒိဋ္ဌိဆိုတာမရှိဘူးလို့ယူဆတဲ့အယူမှားဘာမရှိတာလဲလို့ဆိုတော့နတ္ထိဒိဏံပေးလှူခြင်းကြောင့်အကျိုးမရှိဘူးလေလှူခြင်းကြောင့်အဲ့ဒီအလှကြောင်းရရှိမဲ့စီးပွားဥစ္စာပြည်စုံခြင်းခြားစတဲ့အကျိုးတွေမရှိဘူးတဲ့။နတ္ထိယိဋ္ဌံကြီးကြီးကျယ်ကျယ်လှူလဲပဲဘာကျိုးမှမရှိပါဘူးတဲ့။နတ္ထိဟုတံပြုသင့်ပြုတိုင်းလို့အဲ့ဝပြုတာတွေလည်းပဲဘာကျိုးမှမရှိပါဘူးတဲ့။ကိုယ်အိမ်ဧည့်သည်လာတဲ့ကိုရှိလို့မလို့ပေးလိုက်ကျွေးလိုက်တယ်အဲ့ဒါဘာကျိုးမှမရှိဘူးတဲ့။နတ္ထိသုက္ကတဒုက္ကနာဏံကာမဏံဖလံဝိပါကောကုသိုလ်ကံအကုသိုလ်ကံတို့ရဲ့အကျိုးဆိုတာမရှိပါဘူးတဲ့။နတ္ထိအယံလောကောနတ္ထိပရောလောကောဒီဘဝဆိုတာလည်းမရှိဘူးတဲ့နောက်ဘဝဆိုတာလည်းမရှိဘူးတဲ့အကုန်လုံးမရှိပဲသူကနတ္ထိနတ္ထိနဲ့နတ္ထိအယံလောကောနတ္ထိပရောလောကောဒီဘဝလည်းမရှိဘူးနောက်ဘဝလည်းမရှိဘူးနတ္ထိဩပပတ္တိကသတ္တာဥပပပတ္တိတန်နေနဲ့ဘွားကနေဖြစ်တယ်ဆိုတာနတ်ပြမဆိုတာလည်းမရှိပါဘူးတဲ့နတ္ထိလောကေသမဏဗျမတာသမေကတာသမာပဋိပန္နာလောကမှာကောင်းကောင်းမွန်မွန်ကျင့်လို့မို့ကိလေသာငြိမ်းဆင်းရဲငြိမ်းတဲ့ယဟန္တာအရှင်မြတ်တွေဆိုတာတမနာဆိုတာပြမနာဆိုတာမရှိပါဘူးအတွက်ကဘာအကုန်လုံးဘာမှမရှိတာလူရင်းကတော့သူပြောကြင်တာကအကြောင်းကြောင့်ဖြစ်တဲ့အကျိုးဆိုတာမရှိပါဘူးဒါပြောတာနတ္ထိကဒိဋ္ဌိသူပုံတော်သလိုဖြစ်တာပဲဘယ်နှစ်ပါးလဲပါပါလဲအဲ့ဒါကိုနိယတမိစ္ဆာဒိဋ္ဌိသုံးပါလို့ခေါ်တယ်။နိယတဆိုတာအပယ်ကျမှမြဲသောမိစ္ဆာမှားယွင်းသည့်ဒိဋ္ဌိအယူဝါဒများနိယတမိစ္ဆာဒိဋ္ဌိသေရင်အပယ်ကျမှမုတ်ချဖြစ်တဲ့အယူမှားများတဲ့။ဘာခေါ်တော့သေရင်အပယ်ကျမှမုတ်ချဖြစ်တဲ့အယူမှားများတဲ့။ဟုတ်ကဲ့လားအဲ့ဒီတော့မှတခြားဒိဋ္ဌိတွေအများကြီးဒိဋ္ဌိဆို64ပါးတောင်ရှိတယ်။ဒါတော့ဒီ3ပါးကတော့အပြည့်အကြီးဆုံးဘာကြောင့်အပြည့်အကြီးဆုံးလဲဆိုတော့စဉ်းစားကြည့်ပါလား။လှူလို့အကျိုးမရှိဘူးဆိုဘယ်သူလှူမလဲ။ပိုက်ဆံကုန်တယ်မလှူဘူးပေါ့။အကျိုးမှမရပဲနဲ့။တခါသူများတတ်လို့မကောင်းကျိုးမရဘူးဆိုလို့ရှိရင်တတ်ချင်ရင်တတ်နေတော့မှာပေါ့။မဟုတ်လား။အဲ့တော့အပြည့်တွေမကြီးဘူးလား။ဒါကြောင့်မလို့ဒီဒိဋ္ဌိကြီးတွေကနိယတမိစ္ဆာဒိဋ္ဌိတွေတဲ့သေတာနဲ့အပယ်ကျမှမုတ်ချဖြစ်တဲ့အယူမှားတွေတဲ့တခါဒီ3မျိုးလုံးက3မျိုးလုံးခွဲထားပြီမဲ့လို့သဘောကိုစဉ်းစားကြည့်တော့အလုံးအတူတူပဲအကရိယာဒိဋ္ဌိပြုကမှတ်တာပဲပြုပြီးရင်ဘာမှဖြစ်ဘူးဆိုတာလည်းပဲအကြောင်းရောအကျိုးရောပယ်ထားတာမဟုတ်ဘူးလားအဟိတုကဒိဋ္ဌိအကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုတာလည်းပဲအကြောင်းလည်းပဲအကျိုးလည်းပဲအကြောင်းမှမရှိဘူးဆိုတော့အကျိုးရှိရောမလားမရှိတော့ဘူးဒါပဲထားတာပဲအဲနတ္ထိကဒိဋ္ဌိကလည်းလူချင်းကြောင့်အကျိုးမရှိဘူးဆိုတဲ့ပြင်အကျိုးပဲတဲ့ပြင်အကြောင်းကိုပဲရမရောက်ဘူးလားသုံးခုခွဲထားတော့လည်းပဲအဓိပ္ပာယ်ကသဘောအနေနဲ့အတူတူပဲအကြောင်းအကျိုးကိုပယ်ထားတဲ့အယူမှားတွေဒါပဲအကြောင်းရောအကျိုးရောပယ်ထားတဲ့အယူမှားတွေအဲ့ဒါတွေဒိဋ္ဌိဝိပန္နတာဒီတော့ အဲ့ဒီအယူမှယူထားမိပြီဆိုလို့ရှိပြီဆိုရင်တော့မကောင်းမှုတွေလွယ်လွယ်နဲ့လုပ်မယ်ကောင်းမှုတွေပယ်လိုက်မယ်မဟုတ်ပါဘူးလားမကောင်းမှုတွေလွယ်လွယ်နဲ့လုပ်ပြီဆိုလို့ရှိရင်တော့အယူအဆမမှန်တာနဲ့မကောင်းကျိုးဆိုးကျိုးကမပေးဘဲနေတော့မှာလားမနေဘူးသူ့သဘာဝအရာအကြောင်းကြောင့်အကျိုးကဖြစ်ရမှာပဲဟုတ်ကဲ့လားအဲ့ဒါမကောင်းတာလုပ်လို့ရှိရင်မကောင်းကျိုးရမှာတော့သိကြတာပဲမဟုတ်လားအခုမြေော်မှုဆိုလို့ရှိရင်ဟိုနောင်နာကတရားနာပရိသတ်ကပိုက်ဆံရေးထဲကကပိုက်နိုင်ကြီးပါလားမဖြစ်မလဲအဖန်ခံရမှာပေါ့ဝိုင်းမရိုက်တော်လှမဟုတ်လားအဲ့တော့ကပိုက်နိုင်ခြင်းဆိုတဲ့မကောင်းမှုအဒိဏာဒါနကအကြောင်းအဖန်ခံရခြင်းဆိုတဲ့ဆင်းရဲကအကျိုးအကြောင်းကြောင့်အကျိုးဖြစ်တာမဟုတ်လားအကြောင်းအကျိုးမှလွတ်တာရှိရဲ့လားမရှိပါဘူးမလွတ်တာမရှိဘူးဒီတော့အကြောင်းမရှိဘူးသူဟာသူဖြစ်ခြင်းတယ်လို့ဖြစ်တယ်ပြုတ်လို့ရင်ပြုတ်လို့ခံမရပဲဘာဖြစ်ဘာကြောင့်လှုပ်လို့အကျိုးမရှိဘူးလို့ယူဆတဲ့အယူဝါဒနဲ့မကောင်းမှုအကုသိုလ်လုပ်ရင်အဲ့ဒီမကောင်းမှုလုပ်ခြင်းဆိုတဲ့အကုသိုလ်ကံဟူသောအကြောင်းကြောင့်မကောင်းကျိုးဆိုးကျိုးကတော့ရမှာပဲမဟုတ်လားသူ့အယူဆကတခြားသဘာဝကတခြားမဟုတ်လားအယူဆကသဘောမပေါက်လို့ဉာဏ်မမီလို့အယူဆမှားနေတယ်သဘာဝကတော့သူ့သဘာဝအတိုင်းအကြောင်းကျိုးသဘာဝအတိုင်းသွားမှာပဲမဟုတ်လားအဲ့ဒါကြောင့်အယူမှားကြီးနဲ့တောလို့တောင်လို့လောက်ပြီဆိုလို့ရှိရင်တော့ဆင်းရဲကြိုးဆိုးကြိုးရစရာပဲများတယ်မဟုတ်လားအဲ့ဒါကြောင့်ဖောက်ပြန်တဲ့ဒီအယူမှားဒိဋ္ဌိဝိပန္နတာပယ်ရှားဖို့မလိုဘူးလားအဲ့ဒါကိုကျမ်းဂန်ကဟိုတိညာဝိပန္နတာတုန်းကဗာနဲ့ဥပမာပြခဲ့တော့စာကြောင်းရုပ်ဥပမာပြခဲ့တယ်ဟုတ်တယ်မလားစိတ်တဝိပန္နတာကြတော့တရေ6တာနဲ့ဥပမာပြခဲ့တယ်ဟုတ်ကဲ့လားချုပ်မုတ်ကြီးအထ6တာမဟုတ်လားချုပ်မုတ်က6တာလားစိတ်က6တာလားဘယ်သူကလှည့်စားတော့စိတ်ဒီနာဝင်စိတ်တာတတ္တမာရတဝိပိကတာသန္တာရမသန္တာဝန္တိသန္တာရမသန္တာဝန္တိအဝိတတုစိတ်ဒေနဝင်စိတာစိတ်ရဲ့အလှေသာကိုခံရရကုန်သောမာရတဝိသေကတာကိလေသာမှန်၏အလိုနိုင်ငံတို့လိုက်ကြရကုန်သောအဝိတတုပညာမဲ့သူလူမိုက်တို့သည်သန္တာရေသန္တရာ၌သန္တာဝန္တိမယမနာပြေလွှာကြရကုန်၏တဲ့စိတ်ရဲ့အလှေသာခံရလို့ကိလေသာမှန်ရဲ့အလိုနိုင်ငံဆိုတာကိလေသာမှန်ရဲ့အနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်အလိုလိုက်ရတဲ့လူဟုသမျှဟာတဲ့လူမိုက်သေးတဲ့အဲ့ဒါကြောင့်မဲသူတို့ဟာသန္တရာထဲမှာတပြေးတည်းပြေးနေရတာတဲ့ရက်တယ်လို့မရှိဘူးတဲ့သန္တရာထဲမှာတပြေးတည်းပြေးရတယ်ဆိုတာပါတော့တဘဝပြီးတဘဝတဘဝပြီးတဘဝဆက်ခါဆက်ကဘဝတွေဖြစ်နေရတာဒါပြောတာမဟုတ်လားဘဝတွေဖြစ်သမျှလဲချမ်းသာကြီးပဲဒီလိုကိုဟမ်ဘယ်သူကပြောတော့ဘယ်တော့ကတော့ဟမ်အေးတို့ရှုပ်သွားပြီနော်မြတ်စွာဘုရားကမိန့်ကြတာမဟုတ်လားမှန်ပါဘုရားတန်ត្រာတဲ့မှာတဘဝပြီးတဘဝပြေးပြေးသွားနေရတာဆင်းရဲကြီးပဲဟုတ်ကဲ့လားဘယ်တော့ကမိန့်ကြလဲဆိုတော့ဘေဒေသနာမှာမိန့်ကြခဲ့တယ်လေငာနိုင်ပြီဤပုံဤနည်းဖြင့်ချမ်းသာမဖယ်ဆင်းရဲသက်သက်ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်တဲ့တဲ့ပြောတော့သိပြီဟုတ်တယ်မဟုတ်လားမှန်ပါဗျာအဲဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတက်တက်ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်ဆိုတာအဲ့ဒါသန္တရာကြီးပြောတာပဲမဟုတ်လားမှန်ပါဗျာဟုတ်ကဲ့လားအဲ့တော့ဘဝတွေဖြစ်သမျှလဲဆင်းရဲပဲအဲ့ဒီဘဝတွေဘာကြောင့်ဖြစ်တယ်လဲဆိုတော့မသိလို့ ။ဘာမသိတယ်လဲလို့ဆိုတော့ဘဝဖြစ်ရင်ဆင်းရဲတယ်ဆိုတာမသိလို့။ဒါကြောင့်မလို့ဟိုမလပါရီနတ်သမီးလူပြေလူဖြစ်တဲ့အခါကျတော့နတ်သားစီမနတ်သမီးပြန်ဖြစ်ရရင်ငါတော့ကောင်းမှာပဲဆိုတာနတ်သမီးဘဝဆိုတဲ့ရုပ်ခန္ဓာနာမ်ခန္ဓာရရင်ဖြင့်ဆင်းရဲဘေးဥ่มပါပဲလို့သဘောမပေါက်လို့မဟုတ်လားမှန်ပါဗျာအဲ့ဒီသဘောမပေါက်တဲ့အဝိဇ္ဇာကြောင့်နတ်ပြည်ယောက်ကြောင့်ကုသိုလ်ကောင်းမှုသင်္ခါရတွေလှုပ်သည်ဒီလိုမဟုတ်လားမှန်ပါဗျာမသိလို့လှုပ်တယ်ဆိုတာအဲ့ဒါပြောတာဟုတ်ကဲ့လားဘာမသိလို့လှုပ်တာလဲဒုက္ခကိုမသိလို့ဟုတ်တယ်မဟုတ်လားမှန်ပါဗျာဒုက္ခကိုမသိလို့မလို့အဲ့ဒီဒုက္ခရကြောင်းအလုတ်ကိုလုတ်တယ်အဲ့ဒါသင်္ခါရဟုတ်တယ်မဟုတ်လားအဲ့ဒီနတ်သမီးအဲ့ဒီအမျိုးသမီးဟာအဲ့ဒီအလုတ်တွေလုတ်လိုက်တာနဲ့ပဲသေတော့နတ်ပြည်မှာနတ်ရဲ့စိတ်ဝိညာဉ်နဲ့နတ်ယုတ်နာမဖြစ်ပေဘူးလားဖြစ်ပါတယ်ဗျာအဲ့ဒါသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယနတ်ပြည်ယောက်ျောင်းကောင်းသောအလုတ်တို့ကိုလုတ်ခြင်းညာဝိညာဏနတ်ပြည်၌ပဋိသန္ဓေစိတ်ဝိညာဉ်ဖြစ်ရသည်မဟုတ်ပေဘူးလားမှန်ပါဗျာပဋိစ္စသမုပ္ပါခက်သလားမှန်ပါဗျာလွယ်လွယ်လေးနော်ဒီတော့အကြောင်းရှာတော့ခေါင်းမှာချာချာလဲဘာတွေ့တော့ဘာတွေ့တော့အဝိဇ္ဇာပေါ့မဟုတ်ဘူးလားမှန်ပါဗျာအဝိဇ္ဇာဆိုတော့ဘာလဲမသိတာဟုတ်ကဲ့လားမသိတာမှအမှန်တဘာဝမသိတာမဟုတ်ဘူးလားအမှန်ကိုအမှန်အတိုင်းသိရင်ဖြင့်ဘဝရာကြောင်းအလုပ်လုပ်ပါမလားနတ်ဘဝရာကြောင်းအလုပ်လည်းမလုပ်ဘူးလူဘဝရာကြောင်းအလုပ်လည်းမလုပ်ဘူးတခြားဘဝရာကြောင်းအလုပ်လည်းမလုပ်ဘူးအမှတ်တချို့များခွေးဘဝရာကြောင်းအလုပ်တောင်လုပ်ကြသေးအဲ့ဒါတွေ့ဘူးလားတွေ့ဘူးနော်ပဲတွေ့ဘူးမလဲတက္ကသိုလ်ဓမ္မသဘင်မှစနှအောင်မဖတ်ဖဲနဲ့ပဲဟုတ်ကဲ့လားအဲတက္ကသိုလ်ဓမ္မသဘင်နှအောင်ဖတ်ရင်တွေ့လိမ့်မယ်နော်ခွေးဘဝလူကျင်လို့ခွေးသွားဖြစ်ရတာနော်ထားကြပါစို့အဲ့တော့ဘဝဆင်းရဲလို့မသိတဲ့အတွက်ဘဝရာကြောင်းအလိုလုပ်တယ်အမှန်တိုင်းမသိတာရုပ်ဖြစ်ရင်ရုပ်ရဲ့ဖြစ်ပျက်ဆင်းရဲနာမ်ဖြစ်ရင်နာမ်ရဲ့ဆင်းရဲဖြစ်ပျက်ဆင်းရဲတွေ့ရမယ်။တခါအဲ့ဒီဖြစ်ပျက်ဆင်းရဲတယ်မဟုတ်ဘူးဒုက္ခဒုက္ခခေါ်တဲ့အများသိတဲ့ဆင်းရဲအဖုံဖုံတွေ့ကြုံရအောင်မယ်။သာဒုက္ခသမိဒုက္ခဇနီးဒုက္ခအစာဒုက္ခအဝတ်ဒုက္ခအနေဒုက္ခနောက်ဆုံးမှအသေးတောင်မှပဲဒုက္ခရောက်အဝေးသွားတာဟုတ်မဟုတ်လား။တော်တော်အဝေးသွားတာတခါတခါဘယ်နေရာနေမှန်းတော့မသိဘူးမသိပဲမဲ့မသွားလို့မသွားပဲနေလို့ရသလားဆိုတော့မရပါဘူးခင်ဗျာမရရအောင်ရှားသွားရတာပဲအဲ့ဒီကသဒုက္ခရောက်တာဟုတ်လားအဲ့ဒီဒုက္ခကိုမသိတာအဝိဇ္ဇာဟုတ်လားအဲ့တော့မသိဘူးဆိုတော့အမှန်တဘာဝမသိဘူးဆိုတော့ဘာသိနေတာလဲအဲ့ဒီအမှားသိတာကိုဘာခေါ်လဲဝိပန္နာသမဟုတ်ဘူးလားမှန်ပါဗျာအမှားသိဆိုတာအသိမှားတာစိတ်တဝိပန္နာသဟုတ်ကဲ့လားမှန်ပါဗျာအသိမှားတော့အမှတ်မှားတယ်သိညာဝိပန္နာသတခါသိညာမှားပြန်အမှတ်မှားပြန်တော့တခါအသိမှားပြန်တယ်ဟုတ်တယ်မဟုတ်လားစိတ်တဝိပန္နာသအဲ့ဒါလို့အသိမှားအမှတ်မှားအယူဆမှားနေတာဟာအမှန်တဘာဝမသိတယ်အဝိဇ္ဇာကြောင့်ဒီလိုမဟုတ်လားအမှန်တဘာဝသိတဲ့မသိတဲ့အဝိဇ္ဇာကိုပယ်နိုင်လို့အမှန်တဘာဝသိတဲ့ဝိဇ္ဇာတမ္မာဒိဋ္ဌိအတိမံအမြင်မှန်ရရင်ဖြင့်သိညာဝိပ္ပန္နတာစိတ်တဝိပ္ပန္နတာဒိဋ္ဌိဝိပ္ပန္နတာဖြစ်မလားမဖြစ်ဘူးဟုတ်ကဲ့လားအဲ့တော့အဲ့ဒီဝိပ္ပန္နတာတွေမှောက်မှောက်မှားမှားဖောက်ဖောက်ပြန်ပြန်မှားမှားရင်းရင်းနေမဖြစ်ရအောင်အသိမှန်မှုအရေးကြီးတယ်အသိမှန်အောင်ဘာလုပ်မလဲအရှိသမာဝကိုအရှိအတိုင်းသတိနဲ့စောင့်ရှုတဲ့အလုပ်လုပ်ရမယ်အဲ့ဒါလို့ဆိုရင်တဖြည်းဖြည်းစိတ်တည်ငြိမ်လို့တမာရီအာကောင်းလာတာနဲ့အမျှအရှိကိုအရှိအတိုင်းသိတော့အမှန်သဘာဝသိရော ဒီလိုဆိုတော့အတိမားတွေလာအောင်မလား မှန်ပါပါဗျာအမှန်မားတွေလာအောင်မလား
မ
ှန်ပါပါဗျာဒါတော့အဲ့ဒီအတိမားအမှန်မားအယူမားတွေပျောက်သွားအောင်လို့ပဲအခုနသာသနာလျှောက်တုန်းကပြောတယ်တတိပဋ္ဌာန်၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဖေရှားဟောကြားရုံနဲ့ပျောက်သလား
မှန်ပါပါဗျာ
ဘယ်လိုမှလဲကိုယ်တိုင်ကျင့်ကိုယ်တိုင်တွေးမှပျောက်သည်သို့သောမဟောကြားပဲနဲ့ကျင့်တတ်ပါမလား
ကျင့်တတ်ပါဘူးဗျာ
အဲ့တော့ဟောဖို့မလိုဘူးလား
လိုပါရဲ့ဗျာ
ဘယ်လိုဟောရမလဲလွယ်လွယ်လေးအရှိကိုအရှိတိုင်းရှုပေါ့မဟုတ်ဘူးလားမှန
်ပါဗျ
ာဘယ်လိုလဲ
လိုတိုင်းပါဗျာ
ဒါပဲလူရင်ကမဟုတ်ဘူးလားအကျေတဝင့်မြတ်စွာဘုရားဟောတာကတော့ဒီလိုဟောတယ်ဧကယံောယံဘိခဝေမဂောသတ္တနာဝိသုရိယာသောကပရိဒေဝနံသမတိတ်ကမာယဒုက္ခဒေါမနသာနာအဋ္ဌင်ကမာယညာယတ္တအဓိကမာယနိဗ္ဗာနတ္တသစ္စိကရိယာယယတိဒံသတ္တရောတတိပဋ္ဌာနာအာတာပိသမ္မဇာနောတတိမာဝိနိယလောကေဘိဇာဒေါမနတံဝေဒနာတုဝေဒနာနုပတ္တိဝိဟရတိအာတာပိသမ္မဇာနောတတိမာဝိနည်းလောကေဘိဇာဒေါမနတံစိတ်တေစိတ်တာနုပတ္တိဝိရတိအာတာပိသမ္မဇာနောတတိမာဝိနည်းလောကေဘိဇာဒေါမနတံဓမ္မေတုဓမ္မာနုပတ္တိဝိရတိအာတာပိသမ္မဇာနောတတိမာဝိနည်းလောကေဘိဇာဒေါမနတံအဲ့ဒီလိုအစိုက်ဒီဖြင့်မြတ်စွာဘုရားသတိပဋ္ဌာန်၄ပါးကိုဟောတယ်ယုတ
်ထင်ရှားဖြစ်ပေါ်ရင်ထင်ရှားဖြစ်ပေါ်တဲ့ယုတ်ကို
အရှိအတန်ရှုသိနေပါတဲ့ကာယ ानु ပသနာတတိပဋ္ဌာန်ခံစားမှုတွေဖြစ်လို့ရှိရင်လည်းကောင်းခံစားဆိုးခံစားမကောင်းမဆိုးခံစားပဲခံစားမျိုးမဆိုးခံစားတဲ့သဘောအနေနဲ့အရှိအတန်ရှုသိနေပါတဲ့စိတ်တွေဖြစ်ပေါ်လို့ရှိရင်လည်းစိတ်ကောင်းစိတ်ဆိုးကုသိုလ်အကုသိုလ်ဘယ်လိုစိတ်မျိုးမဆိုးဖြစ်သမျှတတိကပိအရှိအတန်ရှုသိနေပါစိတ်တ ानु ပသနာတတိပဋ္ဌာန်မြင်သဘောကြားသဘောနံသဘောစသဘောစိုက်တဲ့သဘောတွေဖြစ်နေလို့ရှိရင်လေသူ့သဘာဝအတိုင်းအရှိကိုအရှိအတိုင်းရှုသိနေပါဓမ္မနုပသနာတတိပဋ္ဌာန်ဟုတ်ကဲ့လားဘယ်နှမျိုးတော့ပါပါတော့အဲ့ဒီအတိုင်းသာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းတော့ယုတ်ဝေဒနာစိတ်သဘောဆိုတာတွေကိုမပြတ်မလားအရှိတန်ရှုပြီဆိုလို့ရှိရင်စိတ်တည်ငြိမ်လာမယ်တည်ငြိမ်လာပြီဆိုလို့ရှိရင်အရှိတဘာဝကိုအရှိတိုင်းသိရောဒီလိုသိပြီဆိုလို့ရှိရင်အတိမအမှန်မအယူမရှိအောင်မလားသိရပါဘူးဗျာဒါတွေပယ်နိုင်တယ်လေဝိပ္ပန္နတာသုံးပါးလုံးပယ်နိုင်ပြီတကယ်လို့များမပယ်နိုင်ရင်တော့မရှုလို့ပေါ့ဟုတ်လားအဲ့ဒါမရှုဘူးဆိုလို့ရှိရင်မသိဘူးအမှန်တဘာဝမသိဘူးအမှန်တဘာဝမသိဘူးဆိုလို့ရှိရင်တော့အမှားတွေမလုပ်ပေဘူးလားအမှန်တဘာဝမသိတဲ့အတွေ့ကိလေသာတွေလောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်မောဟတွေဖြစ်မယ်မာနတွေဖြစ်မယ်မဖြစ်ပေဘူးလားအဲ့ဒါတွေဖြစ်ပြီဆိုလို့ရှိရင်တော့လောဘကြောင့်ဆင်းရဲလဲတွေ့ရမယ်ဒေါသကြောင့်ဆင်းရဲလဲတွေ့ရမယ်မောဟမာနကြောင့်လည်းဆင်းရဲတယ်တွေ့ရမယ်ဟုတ်ကဲ့လားအဲ့တော့အဲ့ဒါကိုမှကျန်ကန်ကတော့တခါတမျိုးပြောသေးတယ်ဘယ်လိုပြောသလဲလို့ဆိုတော့အဲ့ဒါလို့အမှန်တဘာဝမသိဘူးဆိုလို့ရှိရင်တော့စိတ်ဟာအလှဲစားခံရတော့တာပဲတဲ့အလှဲစားခံရတာသိလို့လားမသိလို့လ
ား
မသိဘူးအဲ့လှဲစားပြီဆိုလို့ရှိရင်တော့ဘယ်နှနည်းနဲ့လှဲစားတော့သုံးနည်းနဲ့လှဲစားတယ်ဟုတ်တယ်မဟုတ်လားဘယ်လိုသုံးနည်းနဲ့လှဲစားလဲအမှားမှတ်စေတဲ့နီးနဲ့လဲလှဲစားတယ်အမှားသိစေတဲ့နီးနဲ့လဲလှဲစားတယ်အမှားကိုယူဆစေတဲ့နီးနဲ့လဲလှဲစားတယ်ဒီလိုမဟုတ်လားမှန
်ပါပါ
အဲ့ဒါလို့အမှားမှအမှားသိအမှားကိုယူဆပြီဆိုလို့ရှိရင်တော့တဲ့တန်ရောစင်တွေဖြစ်ပြီတဲ့ဘာတွေဖြစ်ပြီတဲ့တန်ရောစင်ဆိုတာဘာပါလဲ သံသရာတွေကမလွတ်ရအောင်ချီနှောင်ထားတဲ့ကျိုးဟုတ်လားသံသရာတွေကမလွတ်ရအောင်ချီနှောင်ထားတဲ့ကျိုးဘယ်နှချောင်းရှိသလဲဆိုတော့ဘယ်လောက်တုပ်သလဲမမြင်ရအောင်ကိုသိတယ်ဟုတ်တယ်မဟုတ်လားအဲ့ဒီကျိုးဆယ်ချောင်းကဘာတွေတဲ့တော့ဒီမှာလေသောမုတ်တဲမှာမမျောစေရန်ကျိုးစေတံဧကံဖြတ်ရမည်ဓိဝီသီလပရိသာသာမအောက်ကျိုးမည်အောက်ကျိုးသီလကုန်သာမလူရမရှိသည်လူမာရာကအာရုပမာနာတုရံမည်သောရိသာပါအဝိဇ္ဇာအဲ့တော့ဒီနေ့အဲ့ဒီကျိုးဆယ်ကြောင့်ခေါင်းစဉ်ပြောလိုက်မယ်လက်ဖြန်ကြမှာသဘောတရားပြောကြရမယ်ဟုတ်လားကျိုးဆယ်ကြောင့်ဘလောက်တုံမှန်းတော့မသိဘူးဒါပေမဲ့ကျိုးနာမည်တော့သိထားရပထမဆုံးကဒိဋ္ဌိတဲ့ဒိဆိုတာဒိဋ္ဌိဒီနေရာမှာတော့ဗရဏအဖြင့်သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိဒါကိုဆိုလိုတယ်ဒါပေမဲ့ဒိဋ္ဌိမှန်သမျှကျိုးကြီးပဲဝိဆိုတာကဝိသိကိစ္စာဝိကဘာလဲဝိသိကိစ္စာသီလဆိုတာကသီလဗတ္တပရာမာသသီလကဘာလဲသီလဗတ္တပရာမာသပဋိကကတော့ပဋိကပဲဒေါသကိုပြောတာဒေါသနဲ့ပဋိကအတူတူပဲဒိဋ္ဌိတံယောဇဉ်ဝိသိကိစ္စာတံယောဇဉ်သီလပဒပရာမာဒတံယောဇဉ်ပဋိကတံယောဇဉ်ကာမကကာမရာဂတံယောဇဉ်ဟုတ်ပြီလားဘယ်နှချောင်းတော့အောက်ကျိုး၅ချောင်းအောက်ကျိုး၅ချောင်းတစ်ချောင်းချောင်းနဲ့အချီခံရပြီဆိုလို့ရှိရင်တော့ကာမဘုံတဲ့တဝဲလဲလဲနဲ့ဆင်းရဲပြီဥတော်တဲ့ကာမဘုံဘယ်နှဘုံကြာဘူးတော့ဆက်တဘုံမဟုတ်လားအပယ်လေးဘုံလူဘုံနတ်ခြောက်ဘုံဟုတ်ကဲ့လားအပယ်လေးဘုံကဘာတွေတော့ဒိဋ္ဌာသူရကဲအခုဒီပြောခဲ့တဲ့အောက်ကျိုး၅ချောင်းနဲ့ကတစ်ချောင်းချောင်းမြန်မိပြီဆိုရင်တော့ငရဲမှလည်းကြာမယ်အသူရကဲလည်းဖြစ်နိုင်တယ်ပြိဋ္ဌာဘဝလည်းရောက်နိုင်တယ်တိရိစ္ဆာန်ဘဝမှာလည်းအချီခံရနိုင်တယ်လူဘဝမှာလည်းအချီခံရမယ်နတ်၆ဘုံတဘုံဘုံမှာလည်းအချီခံရနိုင်တယ်တဲ့ကာမဘုံတစ်ဆက်တဘုံမှာဒီကျိုး၅ချောင်းကချီထားတာတဲ့နောက်အဲ့ဒီကျိုး၅ချောင်းကဘာတွေပါလိုက်မနော်တန်ယောဇဉ်ဆိုတဲ့သကလုံးလေးထည့်ပေးလိုက်ပါဒိဋ္ဌိတန်ယောဇဉ်ဟုတ်ကဲ့လားအောက်ကျိုးလားအထက်ကျိုးလားအောက်ကျိုးပါဗျာဒီကျိုးတွေအချီခံရရင်ဘယ်ဘုံတွေဖြစ်မနော်ကာမတစ္ဆေတဘုံမှာဖြစ်ပြီဟုတ်ကဲ့လားနာရူမရာဂတံယောဇဉ်အရူပရာဂတံယောဇဉ်မာနတံယောဇဉ်ဥဒ္ဒိစတံယောဇဉ်အဝိဇ္ဇာတံယောဇဉ်ကျိုးပဲနှစ်ချောင်းအထက်ကျိုးလားအောက်ကျိုးလားဒီကျိုးငါးချောင်းအချီခံရရင်ဘယ်မှာဖြစ်မလဲမြမဘုံမှာဖြစ်မယ်ဟုတ်ကဲ့လားဒီကျိုးငါးချောင်းအချီခံရရင်အောက်ဘုံတွေကတော့လွတ်သွားပြီဟုတ်တယ်မလားဘယ်ဘုံမှာအချိန်ခံရမှာနော်အထက်ဘုံမှာအချိန်ခံရမည်ဆိုရူပရာဂတန်ယောဇဉ်ဝုစင်းရဲ့မှာမလွတ်ရအောင်ชีนองดัดต่อ စဉ်ကျိုးဆယ်ကြောင်းဆိုသည်မှာဒိဋ္ဌိတန်ရောစဉ
်
ဆိုစင်ရဲ့မှာအဲ့ဒီဂျူတွေဘာကြောင့်အခြေခံရသလဲဆိုတော့ဝိပန္နတာ၃ပါးကြောင့်စိတ်အလှဲစားခံရလို့ဟုတ်ကဲ့လားဘာကြောင့်စိတ်ကအလှဲစားခံရသလဲဆိုတော့အမှန်တဘာဝမသိလို့ဒီတော့အမှန်တဘာဝသိအောင်အရှိကိုအရှိတဘာဝအတိုင်းရှုကြည့်ရင်ဖြင့်စိတ်အလှဲစားခံရပါမလားမခံစားရဘူးဆိုလို့ရှိရင်တော့ကျိုးတွေပါဖြစ်သွားမလဲထောင်းထောင်းပြတ်သွားမည်နဲ့ပြန်ကြမှဆက်ပြီးကျိုးဖြတ်ကြရအောင်ဒီကနေ့တော့ကျိုးကိုပဲရေးတွဲရနော်ဒါကြောင့်မို့လို့ဘုန်းကြီးတို့ပြိဿာဟာဝတ်ဆင်းရဲတဲ့မှာတဝဲလဲလဲနဲ့ဆင်းရဲသံသရာကြီးလဲနေအောင်ခြိနှောင်တတ်တဲ့ဒီတန်ရောစဉ်ကျိုးဆယ်ပါးကိုထောင်းထောင်းပြတ်ကြအောင်ဖြတ်နိုင်မှုအတွေ့ယုတ်တဘာဝနန္တဘာဝအရှိကိုအရှိအတိုင်းရှုသိတဲ့ဝိပဿနာတတိသမာဓိဝိပဿနာဉာဏ်ကိုမိမိတို့သဏ္ဍာန်မှာထက်ထက်သဏ္ဍာန်ဖြစ်ပွားအောင်မပြတ်မလရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ကျိုးဆယ်ကြောင်းပြတ်ပြီးတော့ဝဆင်းရဲကလွတ်ရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။